ချင်းပြည်နယ်လိုင်လင်းမီမြို့နယ်ကနေမတူပီမြို့နယ်ဘက်ကိုခြိတက်လာနေတဲ့စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူ့ကာကွယ်ရေးတပ် CDF တို့ဒီကနေ့ဇူလိုင်လ6ရက်နေ့မနက်ပိုင်းမှာတိုက်ပွဲအပြင်းထန်ဖြစ်ပွားပါတယ်။မတူပီမြို့ကိုမရောက်ခင်18မိုင်လောက်အလိုမှာနှစ်ဖက်တိုက်ခတ်ခဲ့ကြတာပါ။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုတော့ဦးသိန်းထိုင်ဦးပြောပြပေးပါမယ်ရှင်
။ချင်းပြည်နယ်မတူပီမြို့ကိုရောက်လာတဲ့အင်အား80ပါစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ် CDF တို့ဒီနေ့မနေ့ပိုင်းမှာတနာယီလေးပါတိုက်ပွဲဖြစ်ခဲ့တယ်လို့မတူပီ CDF ရဲ့သတင်းပြန်ကြားရေးဌာနကတာဝန်ရှိသူကပြောရင်ကိုပြောပါတယ်စစ်ကောင်စီက3ဟောက်ကြာဆုံးပြီးနေရာကိုပြင်းထန်တရားပြီးတဲ့နောက်မှာလာရလမ်းကြောင်းတိုင်းကျန်ဆုပ်သွားတယ်လို့သူကပြောပါတယ်မတူပီမြို့ကိုရင်းမင်းတဲ့ဘက်ကနေဝင်လာတာရှိပေမဲ့အခုလိုလိုင်းလင်းမီမြို့ဘက်ကိုတက်လာတဲ့စစ်ကြောင်းကတော့ပထမဆုံးဖြစ်တယ်လို့ CDF တာဝန်ရှိသူကပြောပါတယ်
ဒီကကူတော့ဒီစကြောင်းထဲမှာသူတို့ကလည်းမြေကမှာဒီလမ်းလမ်းထပ်ပိုင်းတဲ့သူတော်ရတဲ့ဒီကိုစကြောင်းထုတ်ဖို့ရို့ထူးခြားမှုများတော့နေတော့တော့ပြီးတော့အားရှိတယ်ဒီကဲဒီအခုကမတူဘူးအဲလမ်းလေးဒီကနေဒီကမတူဘူးဆိုတော့ဒီဖြစ်တဲ့ပုံကဒီနေ့ဖြစ်ပြတော့တော့ဒီမင်းတလမ်းတက်ပြီးတော့သူထိုးနေထိုးဖို့ပြင်ဆင်နေတယ်ဒီကဲဒီသူစကြောင်းပြန်ဝင်ရမယ်သဘောတော့ရှိတယ်အဲကြတော့ဒီတိုင်းတော့ထပ်သဘောရည်နဲ့ဖြစ်သွားနိုင်တယ်ဒီလိုရှိတော့
ဆုတ်ခွာသွားတဲ့လမ်းမရှိတဲ့ရန်ခမ်းရွာတွေကနေဒီချို့ကိုလည်းစစ်ကောင်စီတပ်သားတွေကမီးရှို့ခဲ့တယ်လို့ CDF ကပြောပါတယ်။ဂျူလန်ကနေကလည်းချင်းပြည်နယ်မင်းတပ်မျိုးကခြေရွာနှစ်ခုပေါ်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့လို့အရသာ၃ယောက်ဒီဆုံးခဲ့ပြီးထိခိုက်ဒဏ်ရာရတဲ့သူရောက်20လောက်ရှိတယ်လို့ရမိရဖအကြီးအကဲသူက VOE ကိုပြောပါတယ်။ခရိုင်ဘုရားကျောင်းစာတင်ကျောင်းနဲ့လူနေအများပြားထိခိုက်ကြစီခဲ့တာပါ။ဒီတိုက်ခိုက်မှုဟာချင်းတိုင်းသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ကြကလာချင်းမျိုးသားတိုင်းပင်ကောင်စီ ICMCC ကဒီနေ့အနေကထုတ်ပြန်ထားပါတယ်။ဒီနေ့မှမှပဲမင်းတပ်မျိုးပေါ်ကဒေသခံလူကိုစစ်ကောင်စီဘက်ကဖမ်းဆီးသွားပြီးနေနေတဲ့ဝင်ရောက်စစ်ဆေးတာတွေလုပ်ခဲ့တယ်လို့မင်းတပ်မျိုးကရပ်ပြီးရပ်ပါကြီးကဲသူကပြောပါတယ
်။ဒီလေးတိုင်းရဲ့အောက်ကျွတ်တော်ကျွတ်တော်ရေးရမှာဆိုရင်ဒီကြီးကအဖမ်းခံရတယ်။ဒီတော့မအားကိုးရတဲ့ဒီကြီးကပေါ့နော်။နောက်ပြီးတော့ဒီမင်းရဲ့ရကြလို့ဒီလိုမျိုးအဆောင်ခံရကြရတယ်ခုချက်ရှိအောင်ဆက်ကြည့်လို့မရဘူးဒီလိုမျိုးစစ်တားရဲ့ချက်ကတော့ဒီကထက်ဒီလက်မျိုးကြည့်ရတော့ပုံစံမှာဒီထူလာရင်ကြာလာတယ်ဒီနောက်ညာနဲ့ထူပြမှကြောင်းရရှိလက်ကလေးတွေလို့တို့များများချက်ကြည့်ဒီအုံကြီးဆုံးဆုံးတယ
်မင်းတပြုတ်နဲ့တွဲမှာလေမော်ကပြစ်ချသေးတယ်မပေါက်ခွဲသေးတဲ့ပုံစံများပြားကြံခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်မတူပြီမင်းတပ်အနေကတောတောင်နေထဲမှာဒေသခံရာချီပြီးစစ်ပင်းဆောင်နေတာပါမင်းတပ်မတူပီနာတိုက်ပွဲဒီကြောင်သူတို့ဘေးလွတ်ရာလွဲတကူရွှေပြောင်းပေးနိုင်လို့လည်းရည်ကြည်တယ်လို့မတူပီ CDF တာဝန်ရှိသူတွေကပြောပါတယ်။ချင်းပြည်နယ်ဖရန်မြို့ကိုလည်းဒီနေ့ဇူလိုင်လ6ရက်မနေ့ပိုင်းမှာတပ်သားနဲ့ပြည်စည်းတွေဆောင်လာတဲ့စစ်ကားစီး30ကျော်ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ညနေပိုင်းထိတော့ထူးထူးခြားခြားတိုက်ပွဲဖြစ်ပွားမှုအခြေအနေမကြသေးပါဘူးခင်ဗျာ။